ဒီကနေ့ကျွန်တော်တို့ကအနာအလွဲပြောင်းလုပ်ဖို့အချိန်ကာလငါးလယူရတဲ့ဟာအလွန်ကြာမြင့်လွန်းတယ်လို့အန်အယ်ဒီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမနေ့ကဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုကြာနေတဲ့နိုင်ငံမျိုးကဘာမှမရှိဘူးလို့လည်း2005ခုနှစ်ရွေးကောက်ပွဲမှာအနေရခဲ့တဲ့ပါတီဘောင်းဆောင်ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်နဲ့တွဲဆောင်ပွဲပထမအကြိမ်မှာပြောဆိုလိုက်တာလေဖြ တမရက်ထက်စောပြီးတော့ကျင်းပနိုင်တယ်ဆိုပြီးတော့လွတ်တော်သတင်းတွေကြောင့် NLD အနေနဲ့အစိုးရတက်တန်ကာလကိုစောစောလွှဲပြောင်းရယူဖို့အတွက်ပြင်ဆင်လာတာဖြစ်တယ်လို့သုံးသပ်နေကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းခြင်းကြာမြင့်တာနဲ့ပတ်သက်လို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာမနေ့တနင်္လာနေ့ကတွေ့ဆုံရမှာအခုလိုဝေဖန်ပြောကြားသွားပါတယ်
မင်းရဲ့ရောက်လို့ပေါ့ကျားရုပ်ဒီဇိုင်းဒီမိုကရေစီဖွဲ့ချုပ်ကအစိုးရစပြီးတော့ထူထောင်လာတဲ့မင်းရဲ့ရေးသူဖြစ်စဉ်ကိုကံရွယ်ပါမယ်လို့ပြောထားတဲ့ဒီအတိုင်းပဲဆိုတော့လုပ်ပါမယ်ဒါပေမဲ့ကျားတို့ကအဖွဲ့အစိုးရမဖြစ်ဘူးဆိုတော့ကျားတို့ကလည်းဒီလိုပဲနေတယ်ဘာလို့ဒီနိုင်ငံတော့ဒီဆွဲပြောင်းကာလကြာတဲ့နိုင်ငံဆိုကမ္ဘာမှာမရှိပါဘူးကျားတို့ကထိကြရမယ်ဒါကဆိုတခြားပြည်နိုင်ငံတို့ကဒီကြားမှာကျားတို့ကဘာမှမလုပ်ဘူးဒီအမလို့ဒေကလာဆိုခါရိုးရိုးပဲပြောရမယ်လုပ်ပြီးမရှိသေးပါဘူးလို့လည်းပြောရတယ
်ဒီတော့တွင်မှာပဲသမရနဲ့ဒုသမရတွေရွေးချယ်တင်မြှောက်နိုင်ဖို့လွှတ်တော်မှာအစည်းအဝေးကျင်းပဖို့သတ်မှတ်ထားတဲ့မတ်လ18ရက်နေ့အစားပြန်ပြီးပြင်ဆင်သတ်မှတ်မဲ့ရက်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကကြေညာမှာပါလွှတ်တော်အမတ်အများစုကတော့ဒီထက်အချိန်စောပြီးကျင်းပဖို့ရှိတယ်လို့ပြောဆိုနေကြပါတယ်ဒါဟာဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးကိုဆိုင်းငံ့ပြီးဒေါက်ဆန်းစုကြည်ကိုသမရအဖြစ်ရွေးကောက်တင်မြှောက်မဲ့နီလန်းကို NLD ဘက်ကလက်လျှော့လိုက်ပြီးတဲ့နောက်အစိုးရတက်ကိုအမြန်ဆုံးဖွဲ့စည်းနိုင်ရေးနီလန်းဆောင်ရွက်လာတာဖြစ်တယ်လို့အများကမြင်ကြပါတယ်။တမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့၅နှစ်သက်တမ်းဟာလဲဖေဖော်ဝါရီလ၄ရက်နေ့ကတည်းကကုန်ဆုံးသွားပြီဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရသက်တမ်းအပြောင်းလဲနဲ့ပတ်သက်လို့ဥပဒေပညာရှင်တရားလွတ်တော်ရှေ့နေကြီးဦးကိုနီကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ဒီဟာတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေမှာသုံးတာကသက်တမ်းဆိုတဲ့စကားနဲ့သုံးပါတယ်။အစိုးရဆိုတာတမရကဖွဲ့ထားတာအစိုးရရဲ့တက်တာဟာတမရရဲ့တက်တာနဲ့ချိန်ထားတယ်အဲတော့လက်ရှိတမရကြီးဦးသိန်းစိန်ကိုတရားဝင်ပြည်တော်စုလွတ်တော်ကရွေးချယ်တင်ရောက်တာကဖေဖော်ဝါရီ၄ရက်နေ့မှာရွေးထားတာပါဒါကြောင့်မို့လို့ဖေဖော်ဝါရီ၄ရက်နေ့မှာသူ့ရဲ့တက်တာဟာငန်းနဲ့ဆီတော့ဆိုတော့လည်းပဲကျွန်တော်တို့ဒီအစိုးရဖွဲ့ကျန်းကျင်ရဲ့ရက်ကလေးရရှိတယ်အဲဒီအစိုးရဖွဲ့တာကျန်းကျင်လာတာမတ်လအုပ်ရဖြစ်တဲ့အတွက်အဲ့ဒီနေ့အထိလုံးလို့ရတယ်လို့ပြောတာပေါ့။တို့တော့လည်းပဲကျွန်တော်တို့ဥပမာ60နဲ့တက်မှာရေးထားပါတယ်။ဖွဲ့စည်းပုံဥပမာ60နဲ့တက်မှာ။အဲ့တော့တမရရဲ့တက်တာဟာငန်းနဲ့ဖြစ်တယ်။အဲ့တော့တမရတက်တာငန်းနဲ့ဆိုရင်အစိုးရတက်တာလည်းငန်းနဲ့ပဲ။တို့တော့လည်းပဲသူကကပ်တ်ထားတာကဘာလို့ဆိုတော့သူကပ်ထမ်းချက်ပါတာကလောက်ထအစိုးရအသက်ဖွဲ့စည်းမပြီးသေးတဲ့အချိန်အထိနိုင်ငံတော်တမရဟာသူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်ပြီးတော့ဆောင်ရွက်ရမယ်လို့သူကပြောပေးထားတယ်။အဲ့ဒါကြောင့်အစိုးရဖွဲ့လို့မပြီးမချင်းဟာတရားဝင်တမရအနေနဲ့အစိုးရအဖွဲ့ကိုဆက်ပြီးရန်လုပ်နေဖို့လက်ပတ်နေဖို့ကဥပဒေစရဲ့လုပ်ပိုင်းပဲ
။လွှတ်တော်ကအတီးပြုတ်ရွေးချယ်မဲ့တမရအနေနဲ့လည်းသူ့ရဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုခန့်အပ်ဖို့လွှတ်တော်ရဲ့အတီးပြုတ်ချက်ရယူရမယ့်အဆင့်ရှိနေသေးတယ်လို့ဥက္ကိုနီကပြောပါတယ်
။တကယ်တော့ဒီဘက်ကကျွန်တော်တို့တရားဝင်ဒီလိုလိုတော့နေပြီးတော့သမရကိုခတ်အပ်ပြီးအဲ့ဒီသမရနေပြီးတော့သူ့ကက်ဘိနက်ကိုဖောင်းလုပ်တယ်အဲ့ဒီဖောင်းလုပ်တာကိုလည်းချက်ချင်းမဖြစ်ဘူးဒီကလူတွေရွေးပြီးရင်ဒီတော်စုလွတ်တော်ကိုပြန်တင်ရတယ်ဒီတော်စုလွတ်တော်သားကိုအတီးပြုတ်ပေးရမယ်အတီးပြုတ်ပေးပြီးတဲ့နောက်ခုနကလုံထုံးလုပ်နေတိုင်းလည်းအဲ့ဒီသမရအပါအဝင်ဒီကြီးတွေအားလုံးရှင်းနေကျအပါအဝင်ဒုတိယသမရများအပါအဝင်ကျန်းကျင်ရတယ်ဒီတော်စုလွတ်တော်များကရှိမှာအဲ့ဒီကျန်းကျင်တဲ့အလုပ်ပြီးပြီးတော့မှတရားဝင်အစိုးရပေါ်ပေါက်တယ်လို့ခေါ်ပါတယ်။အဲ့လိုပေါ်ပေါက်ပြီးတော့မှခွန်းကလူငန်းတာဝန်တွေကိုလွှတ်ပေးရတယ်။လွှတ်ပေးရတော့မယ်ပေါ်ပေါက်လာပြီဆိုရင်လွှတ်ပေးရတော့မယ်။မှန်တော့မလွှဲပေးဘူးဆိုပြီးတော့ဟိုးလွတ်ထားလို့ခိုင်ခါလို့မရဘူး။ဒါတော့စီကြည့်ရှင်းကအဲ့လိုပြထားပါလို့ရှင်းပါမယ
်။လာမယ့်အစိုးရတက်ကိုဥဆောင်မဲ့သမရအနေနဲ့ကြမ်းကြိမ်ဆိုမဲ့နေ့ကတော့2016ခုနှစ်ဧပြီလ10ရက်နေ့အဖြစ်သတ်မှတ်ထားပါရဲ့ရှင်။